ရခိုင်ပြည်နယ်ကမြောက်ဦးဒေသကိုကမ္ဘာရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ယူနက်စကိုစီးရင်ဝင်မှုအတွက်နောက်ဆုံးအဆိုပြုလာကြတော့ဒီကနေ့မှာပဲပြည်သူနိုင်ငံပါရီမြို့မှာရှိတဲ့ကမ္ဘာအမွေအနှစ်ယူနက်စကိုရုံးကိုပို့ဆောင်တင်သွင်းလိုက်ပြီဖြစ်ပါတယ်။တချိန်ထဲမှာပဲမြောက်ဦးမြို့ပေါ်မှာလည်းလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်မြေကြီးတုံခါမှုတွေကြောင့်ရှေးဟောင်းဖ ြစ်နိုင်နေတဲ့ရခိုင်နောက်ပိုင်းရမြောက်ဦးဒေသကိုကမ္ဘာရှိအောင်ယဉ်ကျေးမှုအမွေနဲ့ယူနီစကိုစီရင်ဝင်ဖို့အတွက်နောက်ဆုံးဆိုပြုလာကိုဒီကနေ့မှပဲပြင်သစ်နိုင်ငံပါရီမြို့မှာရှိတဲ့ကမ္ဘာအမွေနဲ့ယွန်းကိုပို့ဆောင်လိုက်တယ်လို့မြောက်ဦးယဉ်ကျေးမှုအမွေနဲ့ဒေသထင်းစင်းဆောင်လျှောက်ရေးအဖွဲ့ဥက္ကဋ္ဌဒေါက်ခင်တန်းကပြောပါတယ
်ကျွန်တော်တို့ဖိုင်နယ်ဒေါ်စီယာကိုဒီနေ့ပဲပြင်လိုက်ပါပြီပြင်သစ်နိုင်ငံပါရီမြို့လွယ်ဒီနေ့ပို့လိုက်ပါပြီကျွန်တော်တို့လာစစ်ပါဦးမယ်ဇူလိုင်နဲ့စက်တင်ဘာလမှာကျွန်တော်တို့လာပြီးတော့မှတိုးတဲ့အနေနဲ့တစ်ခေါက်လာစစ်မယ်ဘယ်သူမှမသိပဲနဲ့ပေါ့နော်အဲနောက်ဆက်ဖို့တရားဝင်ရတော့စက်တင်ဘာလလောက်မှလာဒီတရားဝင်လာစစ်ပါမယ်အဲ့ဒီအချိန်လောက်မှာစစ်ပြီးမှကျွန်တော်ကနေပြီးတော့မှ2021ဇူလိုင်လောက်မှာဒီပြည်ထောင်နိုင်ငံကပြပါတယ်22ပြည်မြောက်ကပိုင်ကျေမှုအမွန်နဲ့ညီလာခံမှာမြောက်ဦးကိုဆုံးဒီကပိုင်ကျေမှုအမွန်နဲ့ဆင်းတဲ့ကိုထဲ့သွင်းရင်တိတ်မတင်ဆိုတဲ့ဆုံးဖြတ်ချက်ခေါ်လာပါမယ
်မြောက်ဦးမျိုးပေါ်မှာလက်နေကြီးတွေတိတ်ခတဲ့အခါမြေကြီးတုံလောက်မှုတဲ့ကြောင့်အခုလိုဆိုပြလာတင်လိုက်တဲ့နေ့မှာပဲကိုတောင်းဖျားပြိုကျနေတယ်လို့သူကဆက်ပြောပါတယ
်ပြိုကျတာတကူတည်းမဟုတ်နိုင်ငံတွေလည်းအကွယ်နေတယ်အဲဒီတုံခါမှုကြောင့်ခေါင်းမိုးတွေကနေပြီးတော့မှအဲပို့ပြီးတော့မှဒီလောက်ထားတာတွေကွာကျပြီးတော့မှပြိုကျလာတာ
မြောက်ဦးမျိုးပေါ်မှာပြစ်ခတ်မှုတွေကြောင့်ကိုတောင်ဖျားခြင်းတခြားရှေးဟောင်းဆောက်ဦးတွေလည်းပျက်စီးနေကြသလိုရှေးဟောင်းဖျားပထိုးတွေဘလောက်ထိပျက်စီးနေတယ်ဆိုတာကိုကိုင်းစင်လေ့လာဖို့အတွက်လည်းမြေမြောက်မိုင်းတွေကိုကြောက်လိုက်နေရတယ်လို့ဒေါ်ခင်တန်းကဆက်ပြောပါတယ
်။ဒါမြင့်ကျွန်မတို့ကသွားပြီးတော့မှမကြည့်ရဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်မတို့ဒီဘုံတွေဘာတွေထောင်ထားမယ်မိုင်းတွေထောင်ထားမယ်အဲ့ဒါတွေကြောက်ပါလိမ့်ရှင်။ဒါကြောင့်မလို့ကျွန်မတို့ကဘယ်အဆောက်အဦတော့ဘလောက်ပြတ်သွားပြီဘယ်အဆောက်အဦဘလောက်ပြတ်သွားပြီဆိုတာတို့ကျွန်မတို့သွားမကြည့်ပေမဲ့လည်းပဲနီးစပ်တဲ့နေရာတွေကနေပြီးတော့ပါကျွန်မတို့ကိုဒီလိုပြိုသွားပြီဒီလိုပြတ်သွားပြီနဲ့နေပြီးတော့ဓာတ်ပုံလေးနဲ့လာပြကြတယ်နောက်ကျွန်မတို့ကိုယ်တိုင်ကလည်းပဲရောက်တဲ့အခါပေါ့နော်ကြည့်လိုက်တဲ့အချိန်မှာကိုးတောင်းကြီးကစပြီးတော့မှတော်တော်များများအကွယ်ပြည့်စည်နေတာကိုကျွန်မတို့တွေ့ရတယ်နောက်အဆရှိသဖြင့်ဘေးတကတ်တိုင်တွေကလည်းပြည့်စည်လာတာကိုတွေ့ရတယ်
လက်နက်ကြီးတွေဟာမြောက်မျိုးပေါ်မှာရှိတဲ့ကိုတောင်ဖျားရဲ့နောက်တောင်ဖက်မှာရှိတဲ့အမြောက်တိုက်ရင်ကပြစ်ခတ်နေတာတွေရှိတယ်လို့မြောက်မျိုးနဲ့ပြင်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။မြောက်မျိုးပေါ်ကနေပြီးတော့ဒီအမြောက်ကြီးနဲ့ဒီဟိုပေါတော့ပြင်ဆက်ကိုလှမ်းကြည့်တာတွေပါပဲ။အဲလေကျွန်တော်တို့ကြားနေတာပါပဲ။
မြောက်ဦးမျိုးဟာရခိုင်နိုင်ငံတော်ရဲ့နောက်ဆုံးအမွေနဲ့မျိုးတော်တစ်ခုဖြစ်သလိုချင်းချင်းမုံအမွေနဲ့ရဲ့မပြတ်စည်ဖို့အတွက်မျိုးပေါ်မှာလက်နက်ကြီးတွေနဲ့တိုက်ခတ်နေတာကိုရတန်ဖို့ရခိုင်ပြည်နယ်လွှတ်တော်ကအဆိုတင်သွင်းထားပေမဲ့လည်းအစိုးရအနေနဲ့ကောင်ထရီဖို့ဆောင်ရွက်တာကိုမတွေ့ရဘူးလို့သူကဆက်ပြောပါတယ်။ရခိုင်လက်နက်ကန်အေအေဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာချင်းချင်းမုံအမွေနဲ့မျိုးတော်တစ်ခုဖြစ်တဲ့မြောက်ဦးဒေသကိုစစ်မေးဆောင်ဖြင့်နှစ်ဖက်အဖွဲ့အစည်းတွေအနေနဲ့တတ်မှတ်ပေးကြဖို့မြန်မာနိုင်ငံရှေးဟောင်းသုတေသနပညာအသင်းကပြီးခဲ့တဲ့2019ခုနှစ်မတ်လဆော်ပိုင်းကထုတ်ပြန်ထားတာရှိပါတယ်မြောက်ဦးဒေသကိုကမ္ဘာရှိအောင်ယဉ်ကျေးမှုအမွေနဲ့ယူနီစကိုစီရင်ဝင်ဖို့အတွက်ကြိုးစားနေကြသလိုတစ်ဖက်မှာလည်းလက်နက်ကြီးတွေပြစ်ခတ်တာတွေရှိနေတာကြောင့်ရှေးဟောင်းယဉ်ကျေးမှုအမွေနဲ့တွေပျက်စီးသွားမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ